COVID ရောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေအပေါ်မကျဉ်းတ်ရာကအစိုးရအပေါ်ဆန့်ကျင်ဆန္ဒပြနေတာတွေကိုနှိမ်နင်းမဲ့အကြောင်းအာဏာရတရုတ်ကွန်မြူနစ်ပါတီကပြောကြားလိုက်ပါတယ်။နိုင်ငံတောင်ပိုင်းကွမ်ဂျိုးမြို့မှာဆန္ဒပြသူတွေနဲ့ရဲတွေကြားရိုးရင်းဆန်ကပ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာပဲရန်လိုတဲ့အင်အားစုတွေရဲ့အဖြစ်အမှောက်လုပ်ရက်တွေအဖြစ်ရည်ညွှန်းပြီးပြင်းပြသသားနှိမ်နင်းသွားမဲ့အကြောင်းအင်ကာနီတောင်ပိုင်းမှာကွန်မြူနစ်ပါတီဗဟိုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။မြို့တော်ဘေကျင်းနဲ့စီးပွားရေးမြို့တော်ရှန်ဟိုင်းအပါအဝင်အနည်းဆုံးမြို့ပေါင်း15ခုမှာစန့်ကျင်ဆန္ဒပြပွဲတွေဖြစ်လာပြီးအစိုးရကအင်အားသုံးဖြိုခွဲသွားမယ်လို့ကွန်မြူနစ်ပါတီကကြေညာချက်မှာဖော်ပြပါတယ်။ဗိုလ်ထုနေကဘေကျင်းမြို့လမ်းမတွေမှာရာချီတဲ့ SUV ကားတွေကြီးကားကားတွေနဲ့လုံခြုံရေးတင်းကျပ်ထားပြီးဆန္ဒပြပွဲမှာပါဝင်ခဲ့ခြင်းရှိမရှိဆိုတာကိုရဲတွေနဲ့တရုတ်အရန်စစ်တပ်ကလမ်းသားလမ်းသွားလမ်းလာတွေရဲ့မှတ်ပုံတွေကပ်ပြားနဲ့မိုဘိုင်းဖုန်းတွေကဓာတ်ပုံတွေကိုစစ်ဆေးပါတယ်။ဆန္ဒပြသူတချို့ကတော့နောက်ထပ်သက်တမ်း5နှစ်အတွက်အော်တိုဘာလာတဲ့ပြန်လဲရွေးကောက်ခံထားရတဲ့သမ္မတရှီချင်းပင်နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ဒါပေမဲ့လည်းလူအသက်တည်ဆုံးမှုကိုကာကွယ်ဖို့တင်းကျပ်တဲ့ကိုဗစ်မူဝါဒကိုချမှတ်လှုပ်ဆောင်ခဲ့တာသာဖြစ်တယ်လို့တရုတ်အစိုးရကကာကွယ်ပြောဆိုနေပါတယ်ခင်ဗျာ။